ရခိုင်ပြည်နယ်ကြောက်ဖြူပေါတော်နယ်ရန်ပြည်မြို့နယ်တွေကဒုက္ခသည်စခန်းသုံးခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55ခုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။ သမရာဦးသိန်းစိန်လက်ထက်2020ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကိုငါးနှစ်အကြာမှာအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနာဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းခဲ့တာလို့လည်းပြည်သူ့ င်းပတ်တွေအတွင်တက်ဖြတ်ခံရသူတွေပျောက်ဆုံးသူအရေအတွက်ဟာစိုးရင်ပွဲမြင့်တက်လာတယ်လို့လည်းအစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။အစိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်တော်ဒေသတွင်အရက်သား38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့တုန်းကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်။